တော်ရရှိမြခင်ဗျာအီဝတ်ကိုအမေရိကန်တပ်ဖွဲ့တွေနောက်ထပ်တိုးပြီးတော့ဆင်းလို့မဲ့သမရဘုရဲ့အစီအစဉ်ကိုကန့်ကွက်တဲ့အဆိုပြုဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်အထက်ဆွတ်တော်မှတ်တွေကြားသဘောကျလဲမှုတွေရှိနေသေးပါအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကနေပြီးတော့ဒီအစီအစဉ်ကိုကန့်ကွက်တဲ့စီးနှောင်မှုမရှိတဲ့ဆုံးဖြတ်ချက်ချမှတ်ခဲ့ပြီမဲ့လို့အထက်လွှတ်တော်တရားလုံးအတိုင်းတာနေတော့ခုချိန်ထိဆုံးဖြတ်ချက်မထွက်သေးပါဘူးဒီအကြောင်းကို VOE ရဲ့သတင်းတောက် Michael Bowman ရေးသားပြဖို့ထားတာကိုကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်ဤရနိုင်ငံကိုအမေရိကန်တပ်ဖွဲ့အင်အား2000ကျော်ထပ်မံဆစ်လွတ်ဖို့တမရဘုရှ်ကအစီအစဉ်ရေးဆွဲချမှတ်ခဲ့ပြီးကြတဲ့ကဒီအစီအစဉ်ကိုအစိုးရအဖွဲ့ရဲ့အခွင့်အလမ်းတရအနေနဲ့ခွင့်ပြုဖို့ရာအမေရိကန်လွှတ်တော်ကိုတမရဘုရှ်အစိုးရအဖွဲ့ကမြစ်တာရက်ခံနေပါတယ်။ဒီသဘောထားအမြင်ကိုအင်ဒီယားနာပြည်နယ်အထက်လွှတ်တော်မှန်ရစ်ချတ်လူကာက Republican Party ဘက်ကနေပြီးတော့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကိုတင်ပြခဲ့ပါတယ်။ဤရစစ်ပွဲနဲ့ပတ်သက်လို့အရေးကြီးတဲ့လမ်းဆောင်လမ်းခွရောက်နေချိန်မှာAmerican တွေအနေနဲ့ညှို့ညွတ်မှုကိုပြသဖို့လိုအပ်တယ်လို့သူကပြောဆိုပါတယ
်။ I don't believe that it's helpful right now to show this disarray. I don't fault the resolutions as being chaotic, but I
PO PA ဖြစ်နေတဲ့ဆိုတာကိုပြသဖို့ကအခုချိန်မှာထောက်ကူဖြစ်နိုင်မယ်လို့ကျွန်တော်မယုံကြည်ပါဘူး။ထိမနိုင်တိတ်မရဖြစ်အောင်မှားရင်းနဲ့ဆုံးဖြတ်ချက်တွေကိုလည်းကျွန်တော်မချခဲ့ပါဘူး။ဒါပေမဲ့သူတို့အနေနဲ့အခုဖြစ်ပျက်နေတဲ့စိတ်လုံရှားမှုတွေကိုထုတ်ဖော်ဖို့အတွက်ထွက်ပေါက်ပေးတဲ့အနေနဲ့ကြံစီကြတာပါ။သူတို့ဟာဗဟိုကြီး Peace Trust နဲ့ထောက်ကူမဖြစ်ပါဘူး။ကျွန်တော်တို့တပ်ဖွဲ့တွေအတွက်ရောအီရတ်ပြည်သူတွေအတွက်ရောအထောက်အကူမဖြစ်ပါဘူ
း Mr. Luka က EBC ရုပ်မြင်သံကြားဌာနရဲ့ This Week ဆိုတဲ့ဒီမေးမြန်းခန်းအစီအစဉ်မှာပြောကြားသွားတာပါ။တောက်ချာနေကတော့အထက်လွှတ်တော်မှာဗိုလ်ချုပ်ကြီး David Petraeus ကိုအီရတ်မှာရှိတဲ့ညွန်ပေါင်းတပ်တွေရဲ့နောက်လာမယ့်အကြီးအကဲဖြစ်တခင်းနဲ့တည်းဆုံးဖြတ်အတီးပြုတ်ပေးခဲ့ကြပါတယ်။သူ့အနေနဲ့အီရတ်က Baghdad နဲ့ El Anbar ပြည်နယ်ကအကြမ်းဖက်မှုတွေတိုးပွားဖြစ်နေတာကိုနှင်းနှင်းဖို့ရာ American တပ်ဖွဲ့တွေတိုးမြင့်ချထားခြင်းအဖြစ်အောင်မြောင်လုံနိုင်မယ်ယုံကြည်တယ်လို့ဗိုလ်ချုပ်ကြီး Petraeus ကပြောပါရယ်။ဤရောမှာ American တပ်တွေတိုးမြင့်ချထားရေးအစီအစဉ်ပေါ်မှာစန့်ကျင်တဲ့ဆုံးဖြတ်ချက်မချမှတ်ဖို့ကိုလည်းသူကတိုက်တွန်းပြောဆိုပါရယ်။အဲဒါပေမဲ့လည်းဗိုလ်ချုပ်ကြီး Petraeus ရဲ့ပြောစကားတွေဟာသမရဘုရှ်ရဲ့ဒီ Republican ကအထက်လွှတ်တော်အမတ်တွေအပါအဝင်အထက်လွှတ်တော်မှာတော့ထိရောက်မှုမရှိလှပါဘူး။အထက်လွှတ်တော်မှာမဲခွဲကြမယ်ဆိုရင်တော့ဤရောကိုတပ်ဖွဲ့တွေတိုးမြင့်ဆင်လွှဲရေးအပေါ်မှာစန့်ကျင်တဲ့ဆုံးဖြတ်ချက်တွေထွက်လာလိမ့်မယ်လို့အများကယုံကြည်ထားပါရယ်။အီရတ်ကိုတပ်တွေထပ်မံဆစ်လွေးကိစ္စကိုဆန့်ကျင်တဲ့ဆုံးဖြတ်ချက်ဟာအီရတ်နဲ့အခြားနေရာတွေကအကြမ်းဖက်သမားတွေကိုအားပေးအားမြောက်ပြုတယ်လို့ဖြစ်စေမယ်ဆိုတဲ့ပြောဆိုချက်တွေကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်တစ်ပါတီရဲ့အထက်လွှတ်တော်မှတ်ဂျိုးဆက်ဘီဒန်ကလက်မခံနိုင်ဘူးလို့ညင်းဆိုပါတယ
်။ It's not the American people in the United States Congress that are emboldening the enemy. It's the failed policy of this president going to war without a strategy going
on American ပြည်သူတွေဒါမှမဟုတ် American လွှတ်တော်ကနေရန်သူတွေကိုမြှောက်ပင့်ပေးနေတဲ့ကိစ္စမဟုတ်ပါဘူး။ဒါကသမ္မတဘုရှ်ရဲ့အလုံးမဖြစ်တဲ့မူဝါဒပါ။မဟာဗျူဟာဘာမှမရှိဘဲနဲ့ဆက်သွားတိုက်မဲ့ကိစ္စ။အချိန်မတန်သေးဘဲနဲ့ဆက်သွားတိုက်မဲ့ကိစ္စ။ကိုမစစ်သားလဲအလုံးလောက်မရှိ။ဆက်လက်နဲ့ပစ္စည်းလဲအလုံးလောက်မရှိဘဲနဲ့ဆစ်ထွက်တိုက်မဲ့ကိစ္စ။နောက်ဆုံးကုံကုံပြောရလို့ရှိရင်လူ6တန်းခွဲလောက်ရှိတဲ့မြို့လယ်ကောင်ကို American စစ်သား 18,500 အစီအစဉ်မရှိဘဲနဲ့လွတ်လိုက်တယ်ဆိုတဲ့ကိစ္စဟာအကုန်လုံးတိတ်ကောင်းအောင်လွတ်လိုက်တာပါပဲ။
ဒီမိုကရက်တစ်ဘက်ကရော Republican အချို့ဘက်ကပါထောက်ခံတင်ပြထားတဲ့ဒီဆုံးဖြတ်ချက်ဟာအီရတ်ကို American တပ်တွေထပ်မံဆစ်လွေးကိစ္စသမရဘုရှ်ရဲ့အစီအစဉ်ကိုရောနောက်ဒီအီရတ်စစ်အတွက်သုံးစွဲမဲ့ငွေကြေးရမငွေကိစ္စကိုပါတားမြစ်ပိတ်ပင်နိုင်မှာတော့မဟုတ်ပါဘူးဒါပေမဲ့ဒီဆုံးဖြတ်ချက်ဟာအီရတ်မှာ American တပ်တွေတိုးမြင့်ချထားရေးအပါအဝင်အီရတ်ကိစ္စနဲ့ပတ်သက်လို့သမရဘုရှ်ရဲ့ကင်တွယ်ဖြည့်ရှင်းမှုတွေအပေါ်မှာတိကျရှင်းလင်းတဲ့ဝေဖန်ပြစ်တင်မှုတရားအနေနဲ့တော့ရှိနေမှာပါ American လွှတ်တော်ဘက်ကဘယ်လိုပဲသဘောထားရှိပါစေအီရတ်မှာအမေရိကန်တပ်တွေတိုးမြင့်ချထားရေးကိစ္စကိုသူ့အနေနဲ့ဆက်ပြီးလုပ်တော့မှဖြစ်တယ်လို့သမရဘုရှ်ကတော့ပြောဆိုထားပါတယ်